ဝလန်ညွန့်ရဲ့အရှိန်းကကြီးရွာတွေကိုစစ်ကောင်စီစစ်ကြောင်းတွေနှင်းနှင်းရှင်းလင်းရေးတွေလုပ်နေပြီးတော့ကြီးရွာတွေကိုမီးရှို့ခဲ့တယ်လို့ဝလန်မြို့နယ်မင်းရွာအနီးမှာပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့လည်းတိုက်ပွဲဖြစ်ပွားခဲ့ပါတယ်။တင်းရီတုံးကဖြစ်ခဲ့တဲ့ဒီတိုက်ပွဲမှာအင်အားမများတာကြောင့်ပြည်သူ့ကာကွယ်ရေးတပ်က11ယောက်ကြာဆုံးပြီးတော့စုခွာလာခဲ့ရတယ်ဆိုပြီးတော့ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကပြောပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုရဲမော်အောင်ကပြောပြပေးပါမယ်။
ဝက်လက်မြို့နယ်အရှိချမ်းကမင်းရွာနဲ့အင်ဂျင်ပင်ရွာအနီးမှာပြည်သူ့ကာကွယ်ရေးအဖွဲ့တွေနဲ့အင်အား200ဝန်းကျင်ရှိတဲ့စစ်ကောင်စီတပ်တို့ထိတ်တိုက်ထိတွေ့တိုက်ပွဲဖြစ်ခဲ့ကြပြီးလက်နက်အင်အားမရှိနိုင်တဲ့အတွက်ပြည်သူ့ကာကွယ်ရေးအဖွဲ့တွေပြန်ဆုတ်ခွာခဲ့ကြရပြီးပြည်သူ့ကာကွယ်ရေးအဖွဲ့ဝင်70ဦးကြာဆုံးတယ်လို့အဲ့ဒီအဖွဲ့ရဲ့ပြောခွင့်ရသူကပြောပါတယ
်ပွဲကမနေ့ကဖြစ်တာမနေ့က10:00လောက်ကဖြစ်တယ်ဖြစ်ပြီးတော့10:00ကျော်လောက်တိုက်ပွဲဖြစ်ပြီးတော့ကိုယ်တို့ကဘယ်လိုမှအဲ့နဲ့ညာလူညာဖျားလို့ဆိုပြီးတော့ကိုတို့နောက်ဆက်ပြီးလာတာပြင်းပြင်းနဲ့သူလိုက်ပြင်းနဲ့ခုမှကြားတဲ့ကလေးတွေလိုက်ရကြီးရှာကြီးလုံးရှာလုံးပေါ်ညီမတိုက်ပွဲဖြစ်တယ်ပြီးတော့ကိုတို့ဘက်ကဆက်ရောက်ကြအခုလက်ရှိချိန်ကြီး10လောင်းတည်းသူကအဲ့ရွာတဲ့မထွက်သေးဘူးထွက်ရှင်တော့လောတဲ့ပို့တဲ့လောတော့ကြစ်တက်သွားကြတော့ဘောကြီးအားနဲ့ပြင်းပြင်းအွဲမဆုံရင်ရှစ်တက်သွားတဲ့အွဲနဲ့ရင်ဘက်ဆိုင်နောက်ဘက်လည်းရောက်လာအရှိရာတွေကဆုတ်လာနဲ့ဘယ်လိုမှမပြဘူးသူခုနကပြောရင်နောက်ဆုတ်ကြတာ
ဝက်လက်မြို့နယ်အရှိချမ်းကကြေးရွာတွေဖြစ်တဲ့မင်းညိုကုန်းရွာနဲ့ဝက်လက်ရွှေရွာကနေအိမ်တချို့ကိုဇူလိုင်လ2ရက်စနေနေ့ကလေးကစစ်ကောင်စီတပ်တွေကမီးရှို့ခဲ့ကြတယ်လို့မင်းရွာမှာလည်းတက်ဆွဲပြီးမင်းရွာကနေအိမ်တွေကိုတနင်္ဂနွေနေ့မှာမီးထက်ရှို့တာကြောင့်တရွာလုံးနီးပါးလောင်ကျွမ်းခဲ့တယ်လို့ဝက်လက်မြို့နယ်အရှိချမ်းပြည်သူ့ကာကွယ်ရေးအဖွဲ့ဝင်သူကပြောပါတယ်စစ်ကောင်စီတပ်တွေတက်ဆွဲခဲ့တဲ့မင်းရွာမှာစစ်ကောင်စီတပ်တွေပြန်ထွက်သွားချိန်ရွာထဲမှာပစ်ခတ်တက်ဖြတ်ခံထားရတဲ့ကလေးအလောင်း2လောင်းနဲ့လူကြီးအလောင်းတချို့တွေ့ရတယ်လို့သူကပြောပါတယ်
။ဝလက်ကလည်းစားထွက်လာတာတ мян နေ့ကစားထွက်လာဆက်ထွက်လာပြီးတော့ဝလက်ရှိရကမင်းညိုကုန်းကို၃ရင်တော့မီးရှို့ပြီးတော့ကျတော့ဝလက်ရဲ့ရှေ့ရင်တော့ရှို့တယ်။ပြန်ပြီးတော့မင်းရွာကိုဆက်တဲ့မင်းရွာကိုဝင်ပြီးတော့မင်းရွာကကျန်လဲ၄ရင်တော့နေပါအင်ဂျီရတော့ကိုယ်လုံးမဆက်မနိုင်ဘူး။ဒါကလည်းတော့ပါသွားပြီ။မင်းရွာကပြည်သူကလည်း၄ရင်ရောက်တော့ခုနရွာတဲ့သူတို့အင်းနဲ့အလောင်းတူးရဲ့လူတို့သတင်းကြားတယ်ဘုရားမင်းရွာထဲမှာလည်းတူးရဲ့ကလေးလောင်းနှလောင်းရဲ့တူးရဲ့လူကြီးပိုင်းရောမင်းရွာကဖြစ်ပြရဘလို့ပြောရမလဲတော့တော်ရက်ထွက်ပြီးကြတယ်အဲ့ကလေးလေးနှစ်ယောက်ကတယောက်က14နှစ်သားတယောက်ကကျတော့10နှစ်ဝန်းကျင်နောက်လေးပေါ့ကြီးတော်ရက်လူထွက်ပြနေဘိုက်စားလာတော့ကျတော့ပြင်းနေရပြောတော့အင်းငါသားတွေရတဲ့ခုဟိုလည်းရှိတော့တော့ဆိုကျော်လည်းပြန်ပြောသမင်းချက်တွေ့ရတဲ့ပြန်ကျွေးတဲ့နဲ့အဲ့ဒါကိုသူ့မျိုးကခင်ဆင်ရတော့သွားပေါ့ကလေးနှစ်ယောက်တော့သူနဲ့ထားခဲ့ဆိုပြီးတော့ခေါ်ထားတဲ့အဲ့ဒါအဲ့ကလေးနှစ်ယောက်ကိုပြစ်တက်လိုက်တာဖြစ်တယ
်ဒီကနေ့မှာတော့မင်းရွာမှာစခန်းချနေခဲ့တဲ့စစ်ကောင်စီတပ်တွေဟာအင်ဂျင်ပင်ရွာကနေတဆင့်ရွှေကျင်ဘက်ကိုဆက်ပြီးတက်သွားပြီလို့ပြည်သူ့ကာကွယ်ရေးအဖွဲ့ဝင်သူကပြောပါတယ
်အင်ဂျင်ပင်တွေကိုအိမ်တိုင်းလီးရှို့လက်နက်ကြီးနဲ့ထုပြီးတော့ရှေ့ဘက်ကိုထွက်သွားတာထွက်သွားတာခုနကပြောတဲ့ရွှေကျင်ဘက်ကိုတော့ရောက်သွားပြီဆိုတာနောက်ဆုံးကြားရတဲ့သတင်းပေါ့
စစ်ကောင်စီတရင်ပြန်ကြားရေးကတော့ဝက်လက်နယ်တွေကဒီဖြစ်စဉ်တွေနဲ့ပတ်သက်လို့တရင်ထုတ်ပြန်ထားတာမရှိသေးပါဘူးစစ်ကောင်စီတပ်တွေကအနေနဲ့ရှင်းလင်းရေးစစ်ကြောင်းတစ်လျှောက်မှာကြီးရွာတွေကိုဖျက်ဆီးမီးရှို့တာဒေသခံရွာသားတွေကိုဖမ်းဆီးတပ်ဖြတ်တာတွေလုပ်တာဟာဖျက်လေးဖျက်နီးနဲ့ PDF တွေကိုမပံ့ပိုးနိုင်အောင်ပြည်သူကိုအကာအကွယ်မပေးချင်တဲ့လုပ်ရတာဖြစ်တယ်လို့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဖေသန်းကတုံ့သက်ပါတယ
်ဒါကကျွန်တော်နိုင်ငံမှာတော့ဒီမြန်မာတပ်မတော်ဖက်ကအများကအဲ့လိုပေါ့ဖြက်လေးဖြက်ဆိုတဲ့ပုံစံမျိုးပေါ့မလုပ်ရဲအောင်မပတ်သက်ရဲအောင်အချောက်ကူမပေးရအောင်ရိခါတွေမထောက်ပံ့ရဲအောင်အဲ့လိုပေါ့အကြောင်းမျိုးပေါ့ဒီလိုပြည်သူကိုဒီလိုအကြက်ကန်လိုက်ရင်အဲပြည်သူကိုအခက်အခဲဒုက္ခရောက်အောင်လုပ်လိုက်ရင်အဲဒီလက်နက်ကင်ဖွဲ့တွေကိုထောက်ပံ့ကူညီမဲ့လူမရှိတော့ဘူးဆိုတော့ပုံစံမျိုးနဲ့လှုပ်တာကတော့တဘာဝမကြဘူးပြီးတော့အပြည်သူရဲ့အခန်းကဏ္ဍကိုနော်မလေးစားရရောက်တယ်ပြည်သူကိုမကာကွယ်မဆောင်ရှောက်ရရောက်တယ်အဲအဲ့ဒါကြောင့်ဒါအစိုးရကောင်းတွေရဲ့လုပ်ရမဟုတ်ဘူးလို့ပဲအဲကျွန်တော်ပြောချင်ပါတယ
်စကိုင်းတိုင်းအတွင်းမှာတော့တိုင်းစစ်ဌာနချုပ်ထိုင်ရာမုံရွာမျိုးပပက်လည်းဖြစ်တဲ့ရင်းမပင်ပလဲချောင်းဦးမြင်းမူအရာတော်ဝက်လက်ရွှေဘူစတဲ့နေရာတွေမှာဒေသခံကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတပ်တွေအကြားတိုက်ပွဲဖြစ်ခဲ့တာတနေ့ဝန်းကျင်ရှိနေပါပြီ PDF ကာကွယ်ရေးတပ်ဖွဲ့တွေဟာကျေးရွာတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးစစ်ကောင်စီဘက်ကနေမြေရှင်းလင်းရေးစစ်ဆင်မှုတွေကိုတိုးပြီးလှုပ်လာနေတာဖြစ်ပါတယ်ခင်ဗျာ။